ပြီးခဲ့တဲ့ရက်သတပတ်တုန်းကစကိုင်းတိုင်းရွှေဘိုမြို့နယ်အတွင်းကက်သလစ်ဘုန်းတော်ကြီးတစ်ပါးအသက်ခံရမှုမှာတာဝန်ရှိသူတွေကိုအရေးယူမယ်လို့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NGO ကပြောလိုက်ပါတယ်။ရွှေဘိုမြို့နယ်ကန်တော်ကန်စီတော်ရွာကျေးရွာခရီးရန်ဖျားเจ้าမှာ Father Martin Donald Call ဦးရဲနိုင်ဝင်းကိုရွှေဘိုမြို့နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေက February 14ရက်နေ့မှာတပ်ဖြတ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတော့ရက်အနည်းငယ်ကြာတနင်္လာနေ့ကအရေးယူမဲ့အကြောင်း NUG ပြည်ထောင်ရေးဝင်းကြီးဌာနကအကြေညာချက်ထုတ်ပြန်ခဲ့တာပါတပ်ဖြတ်မှုနဲ့ဆွတ်နွယ်ပြီးတော့ရွှေဘိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးထားတယ်လို့လည်း NUG ရဲ့အကြေညာချက်မှာဖော်ပြထားပါတယ်ပါအကြောင်းကြောင့်တက်ဖြတ်ခဲ့တယ်ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးအခုလိုဘာသာရေးခေါင်းဆောင်တွေအပါအဝင်အယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးကိုပြင်းထန်စွာရှုတ်ချတယ်လို့ NUG ကပြောဆိုထားပါတယ်မြန်မာသတင်းဌာနတချို့ရဲ့ဖော်ပြချက်တွေအရကတော့ကန်ကြီးတော်ကျေးရွာကခရီးရန်ဖုံးတော်ကြီးဦးရဲနိုင်ဝင်းကိုလက်လက်ကင်တပ်ဖွဲ့ဝင်တချို့ကဓားနဲ့ထိုးတက်ခဲ့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်အတွင်းအယက်သားတွေတေဆုံးရတယ်လို့တချို့နေရာတွေမှာဗုဒ္ဓဘာသာအပါဝင်ဘာသာရေးခေါင်းဆောင်တွေကိုတပ်ဖြတ်တဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ရှင်